င်းသားကောင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါစစ်မှန်တဲ့ပင်လုံစိုက်တပ်ကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်နိုင်ဖို့ဆိုရင်အတိတ်သမိုင်းတွေကိုသင်ခန်းစာယူပြီးရှေ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုတည်ဆောက်ဖို့အရေးတိုင်းရင်းသားအားလုံးကပြည်ထောင်စုစိတ်ဓာတ်နဲ့တက်လှမ်းစူးစမ်းကြဖို့ဆန္ဒပြုခဲ့ကြတယ်လို့ရှမ်းကောင်းဆောင်တအူးကပြောဆိုလိုက်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့ပြုလုပ်တဲ့ပြည်ထောင်စုအကျိုးပင်လုံပကြီးပြပွဲမှာအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားတွေတွေ့ဆုံကြတဲ့အချိန်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ပြည်ထောင်စုနှင့်အကျိုးဖေဖော်ဝါရီလ10ရက်နေ့မှာပြသတဲ့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လည်းဖြစ်ရှမ်းပကြီးဆရာတဦးလည်းဖြစ်တဲ့စိုင်းလင်းမြတ်ရဲ့ပင်လုံစာချုပ်နဲ့ပင်လုံကိုချုပ်ဆိုခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့ပုံရိပ်တွေကိုရေးဆွဲထားတဲ့ပင်လုံမသည်ငိမ့်ညံ့တဲ့ပြည်ထောင်စုစီတို့ဆိုတဲ့ပင်လုံပကြီးပြပွဲမှာပင်လုံနဲ့ဆိုင်တဲ့ပကြီးကားချက်တွေကိုဂုံပြုရေးဆွဲပြသထားပါတယ်။နောက်တက်ရောက်လာကြတဲ့တိုင်းရင်းသားခေါင်းဆောင်တွေကမြန်မာနိုင်ငံလွတ်လပ်ရေးသမိုင်းမှာပင်လုံစာချုပ်ဟာအဓိကအထင်ကရသမိုင်းဖြစ်လို့ပင်လုံစာချုပ်ပါအခြေခံဂတိကဝတ်တွေကိုလေးစားလိုက်နာပြီးတိုင်းရင်းသားတွေအာလုံးတန်းတို့အခွင့်အရေးပေးဖို့စစ်မှန်တဲ့ငိမ့်ညံ့ရေးတည်ဆောက်ဖို့ပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်တွေရဲ့ဆန္ဒကိုတံမိုးထားအလေးနဲ့လှုပ်ဆောင်ဖို့အရေးကြီးတယ်ဆိုတာပြောဆိုခဲ့ကြပါတယ်တိုင်းရင်းသားကောင်းဆောင်အသီးသီးနဲ့နိုင်ငံရေးအင်အားစုတွေကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဘုံသဘောတူညီတဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုခဲ့ကြတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဦးဆိုင်လိပ်က VOA မြန်မာပိုင်းကိုပြောပါတယ
်။အားလုံးကတော့ပင်လုံကိုအခြေခံတဲ့စိတ်သက်တွေတော့ရှိကြတယ်။ဒါပေမဲ့ရိုးသားပွင့်လင်းမှုတာဝန်ခံမှုတာဝန်ယူမှုအဲ့ဒီပိုင်းတွေမှာတော့နည်းနည်းအားနည်းနေသေးတာတွေ့ရတယ်။ဝိုင်းဝန်းကြိုးပမ်းနေကြတဲ့အစိုးရအဖွဲ့အစည်းရောနောက်တိုင်းသားကောင်းဆောင်အဖွဲ့အစည်းရောနောက်လူလူချင်းပြုအဖွဲ့အစည်းကောင်းဆောင်တွေရောနိုင်ငံပါတီကောင်းဆောင်တွေရောတကယ်လို့ကျွန်တော်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်မယ်ဆိုလို့ရှိရင်ဒုတိယပင်လုံညီလာခံဆိုတာကိုပြောနေတယ်လို့တကယ်စိတ်ထဲမှာရှိတာနဲ့လက်တွေ့ဘဝလုံနေတာဟာတတ်တဲ့ချဘူးလို့အပ်တာပေါ့နော
်ငြိမ်းချမ်းရေးမရသေးရင်ဒီမိုကရေစီပေါ်ဆောင်နိုင်မှာမဟုတ်တယ်လို့ငြိမ်းချမ်းရေးရပြီလို့ဖက်ဒရယ်စနစ်ကိုမတည်ဆောက်နိုင်ရင်လေတိုင်းပြည်အနာဂတ်အတွက်စိုးရင်စရာရှိတယ်ဆိုတာရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ပြပြောဆိုခဲ့တယ်လို့လည်းဦးဆိုင်လိပ်ကပြောပါတယ
်ဘုံသဘောတူညီချက်တစ်ခုကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုမတည်ဆောက်နိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံတော်ကြီးကိုဘယ်လိုမှကျွန်တော်တက်ဆန်းနိုင်မှာဘူးငြိမ်းချမ်းရေးကိုလည်းပေါ်ဆောင်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့အားလုံးကအမှန်ကိုအမှန်တိုင်းရှုမြင်ပြီးတော့မှပင်လုံစိတ်သက်ကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နိုင်အောင်အားလုံးဝိုင်းဝန်းကြိုးပမ်းကြမယ်။အရင်ကဖြစ်ခဲ့ဘူးတဲ့အတိတ်ကအကြောင်းတွေကိုဖော်ထုတ်မနေဘဲနဲ့ရှေ့ကိုဘယ်လိုတက်လှမ်းကြမလဲဆိုတာပဲဝိုင်းဝန်းစဉ်းစားကြဖို့အဲ့ဒီပေါ်မှာကျွန်တော် SNLD ကလည်းပဲအနာဂတ်အတွက်လည်းဝိုင်းဝန်းကြိုးပမ်းနေပါရဲဆိုတာကိုအားလုံးကဆန္ဒပြုကြတယ်ကျွန်တော်လည်းအဲ့တိုင်းပဲဆန္ဒဖော်ထုတ်ခဲ့ပါတယ
်တတိုင်းမြေလုံးအတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်တိုင်းရင်းသားတွေရဲ့တောင်းဆိုချက်ကိုအလေးနဲ့ထားစဉ်းစားသင့်တယ်လို့လည်းကရင်အမျိုးသမီးဖွံ့ဖြိုးရေးအသင်းညွှန်ကြားရေးမှူးဒေါ်စုစနာလှလှဆိုကလည်းပြောပါတယ
်ဒီမျိုးကြီးဝါကြချစ်တက်ကြီးဆိုရေးဝါကြလွမ်းမိုးသွားတဲ့ခါမှာကိုယ့်နဲ့နဲ့ကိုယ်ကိုင်ဆွဲပြီးတော့ကိုယ်လုံးချုပ်ရေးအတွက်ကိုလှုပ်ကြရတဲ့သဘောဖြစ်နေလေဒါပေါ့တောင်းဆိုရဲ့ချက်တွေကိုလည်းပဲလေးလေးနက်နက်စဉ်းစားပြီးတော့ပေါ့နော်လုတ်တင်နေပေါ့
ငင်းငယ်ရေးစံတာမှာကျင်းပခဲ့တဲ့ဒီပင်လုံးအကျိုးပွဲကိုပြည်ထောင်စုဝန်ကြီးဦးစိုးသိန်းပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်ပြည်ထောင်စုငင်းငယ်ရေးဖော်ဆောင်ရေးကော်မတီကအဖွဲ့ဝင်တွေပါတက်ရောက်ခဲ့ပြီးတော့တိုင်းရင်းသားတွေနဲ့အစိုးရကြားငင်းငယ်ရေးဖော်ဆောင်နိုင်မှုအခြေအနေနဲ့စစ်မှန်တဲ့ပြည်ထောင်စုဖော်ဆောင်နိုင်ရေးအစိုးရရဲ့စံနာသဘောထားတွေကိုလည်းဝန်ကြီးတွေကပြောကြားခဲ့တယ်လို့ငင်းငယ်ရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ
်ဦးစိုးသိန်းကတော့အဖွဲ့ဝင်ပြောပါဦးအောင်မင်းကတော့အဖွဲ့ပြောတာပါလေဒီကတော့ဆိုလိုတာကတော့လက်ရှိဒီတိုင်းရင်းသားတွေနဲ့တကယ်မတူတဲ့ယဉ်ကျေးမှုမတူတဲ့ဘာသာစကားဆိုရင်လည်းပြည်သူတစ်ခုတည်းမှာအတူရှင်တွဲနေတယ်လို့ပြောရမှုရရှိဖို့လိုတယ်ပြီးတော့တကယ်လက်လက်တွေ့ဆောင်ပေးဖို့လိုတယ်အဲ့လိုမျိုးတွေအတွက်အခုလည်းကြိုးစားပြီးတော့ဆောင်ရနေတယ်ဒါကြောင့်တို့လက်တီတို့နေဒီပွဲမျိုးတက်ရဆိတ်လက်လှုပ်ရှားတယ်ဝန်လက်တာလည်းဒီတိုင်းနဲ့ဆက်ပြီးတော့တို့ပို့ပြီးတော့ကောင်းတဲ့ဖော်နိုင်လိမ့်မယ်လို့တို့လည်းယုံကြည်တယ်ဆိုတော့ပြောတော့ပါ
ပြည်ထောင်စုအကျိုးပင်လုံပွဲမှာရှမ်းတိုင်းရင်းသားကောင်းဆောင်ဦးခွန်ထွန်းအပါအဝင်ရှမ်းကောင်းဆောင်တွေကရင်ကောင်းဆောင်တွေအပါအဝင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီအသီးသီးနောက်ကိုကိုကြီးကိုမြရေးစတဲ့88မျိုးဆက်ကြောင့်သားအဖွဲ့ကလည်းတက်ရောက်ခဲ့ပါတယ်ရှင်